ဒေါ်မရီတန်ရဲ့အဲ့ဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒုက္ခသည်စခန်းတွေစီကိုလေဒီကုလသမဂ္ဂကနေပြီးတော့သူတို့အကူအညီမပေးနိုင်တာလာနဲ့ချီကြာသွားပြီပေါ့နော်အဲ့လိုသူတို့ကြီးညာလာတာကျွန်တော်ကြားလဲရတယ်အဲ့တော့ဒီလက်တွေ့အခြေအနေမှာရောဘယ်လိုရှိလဲခင်ဗျာ
အခုကပြောရမယ်ဆိုရင်ဒီ PI control area ပေါ့နော်ဒီအစိုးရထိန်းချုပ်တဲ့နယ်မြေမဟုတ်ဒီဘက်က area မှာဆိုလွန်ခဲ့တဲ့ number 19ကအဖြစ်ပြနောက်ပိုင်းကနေစပြီးတော့UN မှာမဟုတ်တော့လေတခြားနိုင်ငံတကာအဖွဲ့အစည်းတွေရဲ့တော်လာမှုအလုံးကမရောက်ဘူးပေါ့လေနော်ဘာလို့မှမရောက်နိုင်ဘူးဆိုရဲခါကျတော့ဒီ lighter အနည်းတဝိုင်းနောက်နီးလောင်သွားတဲ့စခန်းတို့အဲ့ဒီ border number 68ပေါ့နော်အဲ့ကစခန်းကလည်းအားလုံးအဲ့နောက်မှာကျတော့တော်တော်လေးကိုအခက်အခဲဖြစ်သွားတဲ့အပိုင်းကြီးတွေရှိရဲနောက်ဒီဘက်မှာကျတော့လည်းအခုပြောမယ်ဆိုရင်နိုင်ငံတကာကူညီမှုကလည်းအခုနှစ်တစ်နှစ်ကုန်နေဆိုတော့သူပြန်စားဖို့ဆိုဥမာကျမတို့အခုကြည့်နေတဲ့ game မှာဆိုဒီ EIE Education Emergency ဆိုတဲ့ပညာရေးနဲ့ပတ်သက်တဲ့ဟာဆိုရင်ဒီဇင်ဘာမှာပြီးသွားပြီဆက်ဖို့အတွက်ကိုကြားမှာ gap ဖြစ်နေတာပေါ့လေနော်အဲ့လိုလေနောက်တခြားproject လေးတွေဥမာအကွယ်ဆောင်ဆောင်မှု protection တို့ကကျမတို့ပြောမယ်တကယ်ကိုခတိရရောက်ဒုက္ခတွေကိုကာကွယ်ပေးနိုင်မှုဆိုတဲ့ညမှာကျမတို့ဒုက္ခရောက်နေတဲ့အပိုင်းတွေရှိရပေါ့တကယ်ကိုလိုအပ်မှုရှိပေမဲ့ကျမတို့မှာခတိရပုံနေပေါ့တကခက်ခဲလို့ရှိတယ်
ဟုတ်ကဲ့ဟိုတလောကလည်းဒီဒုက္ခသည်စခန်းတစ်ခုမီးလောင်သွားသေးတယ်ဆိုတာကျွန်တော်ကြားလိုက်ရတယ်လေဆိုတော့အဲ့စခန်းရောဘလို့အခြေအနေရှိလဲခင်ဗျာ
အဲ့ဒီစခန်းကကျမတို့တာဝန်ရဲ့ area ပဲနဲ့နည်းနည်းတော့အလောင်းဝေးတယ်ဟုတ်ပဲပေါင်ဝါပဲနီးတာပေါ့နော်ဒီမှာအဓိကဖြစ်တော့ KMSS နဲ့ KPC ကပေါ့နော်ကယူနာမြန်မာဆွေဆာဗစ်နဲ့ Kitchen Baptist Convention ကနေဒီလိုကြည့်ရဲဒီမီးလောင်ပြီးနောက်ပိုင်းမှာတော့အခုလောလောဆယ်ကတော့ EIG တဲလီမှာပဲထည့်ထားတာရဲ့နောက်ကျမတို့ coordination ရှိတော့ဒီအရေးပေါ်လိုအပ်တဲ့အရာရင်ကတော့အားလုံးစုပေါင်းပြီးမှကုညီရရှိရပေါ့လေနော်အဲ့လိုအခုကစီရတိုင်းညာဒီလိုအဆူရတော့နည်းနည်းခက်ခဲတော့ရှိရပိုးပြီးဆိုတော့မနေ့ကညနေတည်းကနေလေပြင်းလဲတိုက်တာပေါ့လေနော်နောက်မိုးပြီးရင်ကျေပြီးမှအရင်မိုးရွာရှိရနောက်ဒီညနေ၄နာရီတော့မအောင်ပမော်ခိုင်မန်စီမြို့နယ်ထဲမှာကျမတို့ကြည့်ရဒီ boom sit bar ဆိုတဲ့စခန်းမိုးပြီးရင်ဇီးပြီးလုံးတော့ကျေကြပြီးတော့ဒီတစ်ပြင်းကြီးကဒုက္ခတဲ့၃အင်ထောင်လောက်နေတဲ့အိမ်ပေါ့လေနော်အိမ်ပေါ်ပြုတ်ကြပြီးတော့အိမ်ကအဲ့ပြည့်စည်သွားတာရှိရဲအခုကကျမတို့ဝန်ထမ်းတွေအမှကူနေတာရှိရဲတော်တည်ရဲလူမာတော့အထီးခိုင်မရှိဘူးပေါ့နော်အ
ဲ့တော့အဲ့ဒီဒုက္ခသည်တွေကိုပေါ့နော်ကူညီနေတဲ့ဒေသခံအဖွဲ့အစည်းအားလုံးစုစုပေါင်းဘယ်နှဖွဲ့လောက်ရှိလဲခင်ဗျာ
ဒေသခံအဖွဲ့အစည်းခင်အားလုံးကတော့ KI ထင်းချုံနေမှာမဟုတ်ပါဘူးအစိုးရထင်းချုံနေဖြစ်တဲ့ပုံမှန်မြေကြီးနာဝိုင်းမော်ကအစအားလုံးမှာကျမတို့ကဒေသခံအဖွဲ့အစည်းခင်ကိုဖွဲ့ကနေဒီကျမတို့ကဒီစကြံကူညီမှုရှိရဲပေါ့လေနော်
ဆိုတော့မေရီတန်တို့ကတော့ဒါပြည်တွင်းအလှရှင်နေနဲ့ပဲအဓိကချိတ်ဆက်ပြီးတော့ဒါကူညီပေးနေရတာပေါ့နော
်ဟုတ်ကဲ့ပါအ
ဲ့တော့တရုတ်ဆိုးဘက်ကရောအကူညီပေးတာတွေပါတယ်ရှိလားခင်ဗျာ
အဒီတော့အခုလောလောဆယ်ကတော့မရှိဘူးရှင်အခုဒါတရုတ်ဘက်မှာကတော့ပြောင်းဆိုပြီးနောင်တောင်းနာမှာကတော့လွန်ခဲ့တဲ့2014 April ကစနေတစ်ခေါက်ပြန်ဖြစ်တဲ့တိုက်ပွဲအကြောင်းမလို့နောင်တောင်းနဲ့ခါခဲဆိုတဲ့ဒီနေဆက်မှာပါပဲဆောင်းလေးပဲဖြတ်ရုံပဲဟုတ်ပဲကန်တက်ကအဲ့မှာခုတက်တိ400ကျော်ရှိရဲအဲ့မှာကုညီကတော့ဒီဒီပီထရာအဲ့လိုပါလာကြီးအတင်းဖွက်လေးတွေချိုးလူမှုဖွက်လေးငါတော့တို့အဲ့မှာတော့ကုညီရရှိရဲသူရနေတဲ့ကုညီကတော့ကျမတို့မကြမိဘူ
းဟုတ်ကဲ့အဲ့တော့ဒီဒုက္ခသည်တွေအတွက်ကိုပေါ့နော်အခုလက်တလောမှာအခက်အခဲဆုံးအခြေအနေဆိုတာနဲ့အလိုအဆုံးပစ္စည်းဆိုတာဘာတွေလဲလို့မင်းတို့အမေရိကန်တို့ဘယ်လိုပြောပြနိုင်မလဲခင်ဗျာ
ဟုတ်ကဲ့အခုအခက်အခဲဆုံးအခြေအနေလို့ပြောမယ်ဆိုရင်တော့နံပါတ်၁ကတော့ဒီရာတီဥတုဆိုးရွားမှုပေါ့လေနော်အခုကအရင်အေးတဲ့ဒီတန်းကိုခံနေရတဲ့အပိုင်းပေါ့လေနော်အဲနောက်ခဏပြောလို့စနေရက်ခါဒါနဲ့အရင်အေးကြီးရဘာလို့ဆိုပုံမှန်မြောက်တဲ့အပိုင်းဥမာခက်ခဲဝေးလံခေါက်တဲ့ဥမာပေါ်နံပါတ်68တို့ဟိုတလောပဲမီးလောင်တဲ့8ကက်တွေပဲဆိုတော့တွမ်းလာရေးခက်ခဲမှုနဲ့အသာတောက်တယ်ပြောရမယ်ဆိုရင်ကျမတို့ဒီကူညီရဲ့ကိုယ်ခွက်ချက်မှာဆိုရင်အခုချိန်တိတိဆိုရင်ဒီအခြေခံစားတော့ဖြစ်တဲ့ဆန်စီစားပဲတော်ကျမတို့မှာဒီဖေဗရီလအထိပဲရှိရပေါ့လေနော်။ဟုတ်ပဲဆိုရင်ကျမတို့ရေရှိအဲ့လိုမျိုးမရှိဘူးပေါ့လေနော်။အားလုံးကအချိန်တိုအချိန်တိုပဲအဲ့လိုမျိုးပဲရှိရတာကြောင့်ကျမတို့ကူညီရဲ့လူတွေလည်းတော်တော်စိတ်ပြပါနာလို့ရှိတယ်။နောက်အရေးပေါ်ဖြစ်လာမယ်ဟိဆိုရင်ကျမတို့ကူညီဖို့လည်းဖြစ်တယ်။နောက်တစ်ချက်ကတော့ကျမကြီး။ကျမကြီးနဲ့ပတ်သက်ပြီးမှလည်းပုံမှန်ကူညီပေးနိုင်တဲ့ပုံငယ်အနည်းဆုံးပဲကျမကြီးအတွက်ကလည်းအဲ့ဒါလည်းအရေးကြီးလို့အပ်တယ်။နောက်ကတော့ဒီကာကွယ်ဆောင်ဆောင်မှုပေါ့ကာကွယ်ဆောင်ဆောင်မှုရဲ့ညမှာအများကြီးပဲစိတ်ပိုင်းဆိုင်ရာတွေအကုန်လုံးပေါ့လေနော်။ဒါဆက်ကော social support အကုန်လုံးကျမတို့ဒါတော့အများကြီးပဲကလေးတွေမြင့်ခင်တဲ့အတွက်ကြီးရဲ့လို့သူရဲ့အတွက်ရဲ့ like ကျမတို့ပတ်ပုံးမှုအဲ့ဒါအရင်ပဲလိုအပ်တယ်ပေါ့
။ဟုတ်ကဲ့ပါဒေါ်မေရီတန်ကြီးအခုလိုပြောပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်။